Syria နိုင်ငံအနေနဲ့အာရပ်အဖွဲ့ချုပ်ရဲ့အစီအစဉ်တိုင်းအတိုက်ခံတွေကိုဆယ်လကြာဆန္ဒပြမှုတွေအပေါ်အကြမ်းဖက်ဖြိုခွဲနေတာကိုရပ်တန့်ပေးဖို့အတွက်လိုက်နာဆောင်ရွက်ဖို့ပြက်ကွက်ခဲ့တာကိုကန့်ကွက်တဲ့အနေနဲ့ Saudi Arabia နိုင်ငံက Syria နိုင်ငံကိုဆေလွတ်ခဲ့တဲ့လေလာအခက်ခဲကြီးအဖွဲ့ဝင်တွေကိုပြန်ခေါ်ယူတော့မယ်လို့ပြောလိုက်ပါတယ်။တနင်္ဂနွေနေ့အီဂျစ်နိုင်ငံ Cairo မြို့မှာကျင်းပတဲ့အာရပ်အဖွဲ့ချုပ်ရဲ့နိုင်ငံသားရေးဝင်ကြီးတွေအစည်းအဝေးအပြီးမှာ Saudi နိုင်ငံသားရေးဝင်ကြီး Saud El Faisal ကကြေညာလိုက်တာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးတွေဟာစီးရီးယားကိုဆစ်လွတ်ထားတဲ့165ဦးပါလေလာအကဲခတ်အဖွဲ့ရဲ့အစီရင်ခံစာကိုတုံ့တက်ခဲ့ကြပြီးအဲ့ဒီလေလာအကဲခတ်အဖွဲ့ကိုဆက်ပြီးတော့ထားသင့်မထားသင့်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီလေလာအကဲခတ်အဖွဲ့ကိုတလတာစီးရီးယားနိုင်ငံတွင်းကိုဆစ်လွတ်ထားခဲ့တာပြီးခဲ့တဲ့ကြာသပတေးနေ့မှာတာဝန်ပြီးဆုံးသွားခဲ့ပါတယ်။စီးရီးယားနိုင်ငံအပေါ်ဖြစ်ပေါ်နေတဲ့အရေးခင်းနဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့အာရပ်အဖွဲ့ချုပ်ဝန်ကြီးများကော်မတီကတနင်္ဂနွေနေ့စောစောပိုင်းကလေလာအကဲခတ်အဖွဲ့ကိုထပ်ပြီးတော့အင်အားဖြည့်ဖို့နဲ့နောက်ထပ်တလဆက်ပြီးတော့ထတ်တိုးထားရှိဖို့ဆုံးဖြတ်ခဲ့ကြပါတယ်။အာရပ်အဖွဲ့ချုပ်ကဆေလွတ်ထားတဲ့အကဲကဲအဖွဲ့ဟာစီးရီးယားအတိုက်ခံတွေကိုရဲ့ပြစ်တင်ဝေဖန်မှုကိုခံနေရပါတယ်။အကဲကဲအဖွဲ့ရဲ့လှုပ်ဆောင်မှုတွေကိုစီးရီးယားအစိုးရကဝင်ရောက်ဆွတ်ဖက်မှုတွေရှိနေတယ်လို့စီးရီးယားအစိုးရကအဲ့ဒီအကဲကဲအဖွဲ့ကိုအကာအကွယ်ပြုပြီးတော့အတိုက်ခံတွေကိုတပ်ဖြတ်နေတယ်လို့ပြစ်တင်ဝေဖန်လိုက်ကြပါတယ်။တမနာဘာရှောင်းအယ်အာဆတ်ရဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်သွားအောင်နိုင်ငံတကာကနေဖိအားတွေပေးကြဖို့လေဆော်ဒီနိုင်ငံသားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။မွတ်စလင်ဘာသာဝင်နိုင်ငံတွေအပြင်ဥရောပနိုင်ငံတွေနဲ့တရုတ်ရုရှားအမေရိကန်ပြည်ထောင်စုတို့အနေနဲ့ပါဝင်ဆောင်ရွက်ကြဖို့ကိုလေဆော်ဒီနိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။